စစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံတွင်းအခြေအနေတွေဟာအထူးစိုးရိမ်ဖွယ်ဖြစ်ပြီးဆက်ပြီးလဲဆိုးရွားလာနေကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်လာနိုင်ခြင်းအလုံးကိုလေ့လာသုံးသပ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒင်ရဲ့အင်ဒိုပစိဖိန်မူဝါဒဆိုင်ရာညှိနှိုင်းရေးမှူးခတ်ခံဘဲကအင်ကာနေမှာပြောဆိုကြောင်း Reuters သတင်းကဖော်ပြပါတယ်အကြမ်းဖက်မှုတွေများလာတာကိုတော့ညင်းလို့မရဘူးလို့လဲမစ္စတာကန်ဘဲက New American Security ပညာရှင်အဖွဲ့ကကျင်းပတဲ့ online အခမ်းအနားတစ်ခုမှာပြောဆိုတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စန့်ကျင်စိန်ခေါ်မှုတွေမဟုတ်ပဲဒီမိုကရေစီလိုလားသူတွေဘက်ကလည်းပိုပြီးစုစုစည်းစည်းပိုက်ဖက်ချက်ပြတ်သားခိုင်မာလာတာကိုတွေ့မြင်နေရတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံပြိုလဲသွားနိုင်ခြင်းရှိသလားဆိုမိတာမှာတော့မစ္စတာကန်ဘဲကအခုငင်းတွေ့နေရတဲ့အခြေအနေအရတော့ငင်းဖို့ခက်ပါတယ်လို့ဖြေပါတယ်ဖေဖော်ဝါရီလတရနေ့ဆန္ဒသိမ်းပြီးကြတဲ့ကမြန်မာနိုင်ငံမှာမတိမငြိမ်ဖြစ်နေတာပါနိုင်ငံတော်ကမြို့တွေနေတွေမှာနေ့စဉ်ဆန္ဒပြပွဲတွေရှိနေသလိုနေဆက်တွေမှာလည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်တချို့လက်နက်ကိုင်အဖွဲ့တွေဆိုရင်ဖွဲ့ထားတာသတင်းပါအနည်းငယ်ပဲရှိပါသေးတယ်စစ်တပ်ပိုင်းရုပ်သံကထုတ်လွှင့်ချက်တစ်ခုမှာတော့ပြည်ပမတိမငြိမ်ဖြစ်မှာကိုကြိုပြီးမှန်းဆမထားကြောင်းကျာနာတင်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်နိုင်ကတွဲဆုံမြန်မြန်ကန်တစ်ခုမှာဝန်ခံပြောဆိုထားတယ်ဆိုပြီးလဲမစ္စတာကန်ဘဲကပြောဆိုခဲ့ပါတယ်ရှင်